ယူရိုနိုင်ငံကိုသိမ်းယူဖို့ကြိုးပမ်းနေတဲ့ဆွန်နီစစ်သွေးကြွတပုံတွေကိုတိုက်နေတဲ့စစ်ပွဲတွေမှာစီးရီးယားနဲ့အီရန်နိုင်ငံတွေကလည်းအီရတ်အစိုးရကိုအကူအညီပေးတဲ့အနေနဲ့ပါဝင်လာကြပြီဖြစ်ပါတယ်။အီရတ်နဲ့စီးရီးယားနိုင်ငံနယ်ကြားစီးရီးယားနိုင်ငံဘက်အချမ်းမှရှိတဲ့စစ်သွေးကြွတပုံတွေကိုစီးရီးယားစစ်လေယာဉ်တွေကအခုသတင်းမှစောပိုင်းကပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တယ်လို့အီရတ်ဝန်ကြီးချုပ်နိုရီအယ်မာလီကီကကြားသပတေးနေ့မှာပြောကြားလိုက်ပါတယ်။တပုံအဖွဲ့တွေဟာအီရတ်နိုင်ငံအနောက်ဘက်နဲ့မြောက်ဘက်နိုင်ငံနယ်ကြားကိုအသုံးပြုနေပြီးစီးရီးယားဘက်ကအခုလိုမျိုးလေကြောင်းကနေကူပြီးတိုက်ပြီးတဲ့အပေါ်မှာကြိုးဆိုတယ်လို့အီရတ်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။တချို့သတင်းတွေမှာတော့စီးရီးယားတိုက်လေယာဉ်တွေဟာအီရတ်လေပိုင်နက်ကိုအသုံးပြုပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။တချိန်တည်းမှာပဲအီရန်နိုင်ငံကလည်းရှီယာလူမျိုးတွေဥဆောင်တဲ့အီရတ်အစိုးရကိုအကူအညီတွေပေးလိုက်ပြီးတော့ဆီလက်နက်တွေနဲ့ကင်းတောက်အဝေးဒိန်းဒုံးလေယာဉ်တွေအများအများကိုပေးပို့လိုက်ပါတယ်။စီးရီးယားနဲ့အီရန်အစိုးရတွေက ISIL Islamic စစ်သွေးကြွအဖွဲ့တွေကိုတိုက်ခိုက်နေတာဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားနဲ့လည်းအတော်လေးကိုတိုက်ဆိုင်နေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့အီရတ်နိုင်ငံကိုအကူအညီပေးဖို့အတွက်စီရေးအကြံပေး300ကိုဈေးလွှတ်ခဲ့ပါတယ်ခင်ဗျာ
။စီးရီးယားတိုက်ခိုက်အုပ်စုတွေကအယူအဆမပြင်းထန်တဲ့သူတွေကိုရွေးထုတ်ပြီးလက်နက်ထောက်ပံ့ဖို့နဲ့စစ်တင်နန်းပို့ချရေးအတွက်အမေရိကန်ဒေါ်လာ1,500အကူအညီပေးရေးအမေရိကန်သမ္မတအင်ဂျီရောကကွန်ဂရက်စ်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ဒီငွေတွေကိုစီးရီးယားပြည်သူတွေကိုအကာအကွယ်ပေးရေး၊တပုံအဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေတည်ငြိမ်မှုရှိအောင်လှုပ်ဆောင်ပေးရေးနဲ့အကြမ်းဖက်လုပ်ငန်းတွေကိုထိတ်တဲရင်ဆိုင်ရေးတို့အတွက်အသုံးချသွားမှာဖြစ်တယ်လို့အမျိုးသားလူညွန်ရေးကောင်စီရဲ့ပြောခွင့်ရအမျိုးသမီးကိတ်လင်ဟေဒင်ကပြောပါတယ်။စီးရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပြည်ပခန့်တွေကိုစီးရီးယားအဖြေရှာလို့မရနိုင်ပေမဲ့စီးရီးယားပြည်သူတွေအနေနဲ့သမ္မတအဆတ်ရဲ့တိုက်ခတ်မှုတွေကိုခုခံကာကွယ်ရေးမှာဒီငွေတွေကိုအသုံးပြုနိုင်မယ်လို့မစ်ဟေဒင်ကပြောပါတယ်။စီးရီးယားနိုင်ငံအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေတာကိုအခွင့်ကောင်းယူပြီးတိုက်ပွဲအတွင်းမှာခိုးလုံနေကြတဲ့အဆင့်အောင်သမားတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့တွန်းလှန်တိုက်ထုတ်ပြရမယ်လို့ပြီးခဲ့တဲ့လအတွင်းအမေရိကန်စစ်တပ်ကတို့ West Point ကဘွယ်နင်းသဘင်အခမ်းအနားမှာသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။အီရန်နိုင်ငံအတွင်းကဆူနီမွတ်စလင်တပုံတွေရဲ့အကြမ်းဖက်မှုတွေအပေါ်စီးရီးယားနိုင်ငံကဆူနီမွတ်စလင်တွေကဩဇာတက်ရောက်နေတာဖြစ်ပါတယ်။